မြန်မာပြည်သားရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံအတွက်အပြုသဘောဆောင်တဲ့အထောက်အကူတွေပေးပြီးပူးပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတိုက်တွန်းပါတယ်။အခုလိုရခိုင်အရေးကုလအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့မြန်မာနိုင်ငံအကြက်တဲတွေနဲ့ရင်ဆိုင်နေရခြင်းတရုတ်အစိုးရရဲ့ရည်တည်ချက်သဘောထားပေါ်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာအတိုင်းဝိုင်းကပါစိတ်ရှည်တည်ခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့ယာယီအကြီးအကဲကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကပါပြည်နေ့ကပန်ကြားလိုက်ပါတယ်မြန်မာအစိုးရဘက်ရဲ့ကြိုးပမ်းမှုတွေရလဒ်အဖြစ်ရခိုင်ပြည်နယ်ရဲ့အခြေအနေဟာလည်းတည်ငြိမ်တဲ့ဘက်ကိုဦးတည်ရေးလျားနေတယ်လို့တရုတ်တန်အဖွဲ့ယာယီအကြီးအကဲကကုလလုံခြုံရေးကောင်စီမှပြောဆိုခဲ့တာပါအခုလိုမျိုးရခိုင်အရေးကြောင့်ကုလပါဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့မြန်မာနိုင်ငံအကြက်တဲနဲ့ရင်ဆိုင်နေရတဲ့အချိန်တရုတ်အစိုးရဘက်ကနေအရင်ကလိုကာကွယ်တုံ့ပြန်ပြောဆိုတာမျိုးမဟုတ်ပဲရားဝင်ပြီးတော့မြန်မာအစိုးရအတွက်မြစ်တာရက်ခံတန်ကြားတဲ့သဘောမျိုးတန်တမာရေးအခင်းအကျင်းပုံစံပြောင်းလဲလာတာကိုမြင်တွေ့ရတယ်လို့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာကဲခတ်သူဒေါက်တာလှကျော်စောက VOA မြန်မာပိုင်းကိုပြောပါတယ
်တရုတ်ကဟိုတန်ငင်းတမန်ရဲ့ဆက်ဆံရေးတွေကတော်တော်ပြောင်းလာပြီအထူးသဖြင့်ဒီ19ချိန်ရောက်တို့ concrete ပြီးမှတို့ကပျော်ပြောင်းစွာတို့ကတို့ရဲ့ hardware ပေါ့ဗျာအမာဂံဖြစ်တဲ့စစ်တပ်ကိုတကယ်ကိုခိုင်ခိုင်မာမာကောင်းမွန်အောင်တည်ဆောက်ထားပေမဲ့တို့သုံးတဲ့အခါမှာတို့က power အပြော့ကိုပဲသုံးပါတယ်အဲ့ power အပြော့ကိုပဲသုံးပြတင်တယ်ဆိုပြီးပြောဆိုထားတာဒီအဲ့ဒါတို့ရဲ့တန်ငင်းတမန်ကအစ်စ်လို့ပဲကျွန်မတို့သဘောထားတယ်တရုတ်ကအခုမှဗမာပြည်ဘက်ကရပ်တည်ပြီးပြောတာမဟုတ်ဘူးနဝတာတို့နာဖာတို့ကလာတော့ကလည်းသူတို့ပဲဗမာပြည်ဘက်ကရပ်တည်ပြီးပြောဆိုတယ်သူရဲ့အဓိကမူကတော့ဒါပြည်တွင်းရေးမှာဘာမှဝင်ရောက်ပြီးဆက်ဆက်ပြောဆိုကြမလို့ဘူးလို့ပြောပုံရတယ်ဒါပေမဲ့အခုနတစ်ချက်ကတော့ဒီတစ်ခေါက်မှာအဲ့လိုပြင်းပြင်းထန်ထန်မပြောဘဲနဲ့ပြော့ပြော့ပြောင်းပြောင်းပြောတာဖြစ်ပါတယ်ကျမကြည့်တာတော့သူတို့အခြေခံမပြောင်းဘူးအဲနီးနာအရာသာပြော့ပြောင်းစွာပြောဆိုတာလို့ကျမပြောထားပါတယ
်မြန်မာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့အခုလိုမျိုးတရုတ်ဆိုးရဘက်ကမြန်မာနိုင်ငံအပေါ်ရက်တီကာကွယ်နေတာတွေဟာမြန်မာနိုင်ငံအပေါ်မှာတရုတ်ရဲ့ဩဇာစားမှုမှုပိုပြီးရှိလာနိုင်တဲ့အတွက်ကုလသမဂ္ဂအပါအဝင်အမေရိကန်ဗြိတိန်နဲ့အနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်မှာအပြုသဘောချင့်ကပ်တင်ပြီးဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုမသုံးသင့်ဘူးလို့ဝေဖန်ပြောဆိုလိုက်ပါတယ
်ကုလသမဂ္ဂကအမေရိကန်ပြည်တော်စုဥရောပသမဂ္ဂအဖွဲ့ဒီမြန်မာပြည်မှာလက်ရှိကြုံတွေ့နေတဲ့ရခိုင်ချက်တဲနဲ့ပတ်သက်ပြီးတော့ချင်းကဆောင်ရွက်တဲ့နေရာမှာချင်းချင်းချက်ချက်ရေးရဆောင်ရွက်မဲ့ပုံစံမျိုးချက်ပေါ့ဟိုချက်ချက်ပြန့်ပြန့်နဲ့ချင်းချင်းရောက်ရောက်ဖြစ်တွေ့ဆက်ဆံတဲ့ပုံစံမျိုးကိုရွေးချယ်တဲ့နယ်လို့မြင်တယ်အစိုးရရဲ့သဘောကအစိုးရနဲ့လည်းပဲဒီတက်ပို့ပြီးတော့ချက်ချက်ပြန့်ပြန့်ချင်းချင်းရောက်ရောက်ဖြစ်တွေ့ဆက်ဆံမှုလိုအပ်တယ်နောက်သမတော်နဲ့လည်းပဲဒီတက်ပို့ပြီးတော့ချင်းချင်းရောက်ချင်းပြန့်ပြန့်ဖြစ်တွေ့ဆက်ဆံမှုလိုအပ်တယ်လို့မြင်တယ်အဲ့ဒီလိုယူဟာမျိုးကိုမရွေးချယ်နိုင်ဘူးဆိုရင်เนาะကျွန်တော်တို့နိုင်ငံအပေါ်မှာเนาะတရုတ်ပြည်သူသမားနိုင်ငံရဲ့ဩဇာလွှမ်းမိုးမှုဟာမြင့်တက်လာနိုင်တယ်။နောက်ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့အစိုးရအနေနဲ့လည်းတရုတ်ပြည်သူသမားနိုင်ငံရုရှားဖက်ဒရေးရှင်းတို့အပေါ်မှာပို့ပြီးတော့နှီးခိုလာရနိုင်တဲ့အခြေအနေမျိုးရှိတယ်လို့မြင်တယ်။အဲ့ဒီထားကြတော့အမေရိကန်ပါဝင်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေအနေနဲ့မျှော်မြင်ရှိရှိပါပါနဲ့နဲ့ချင်းကပ်ပြီးတော့အဖြေရှာနိုင်မှုအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါ
တယ်။တရုတ်နိုင်ငံအနေနဲ့သူတို့ရင်ဆိုင်တွေ့ကြုံဖြေရှင်းခဲ့ရတဲ့အတွေ့အကြုံပေါ်မူတည်ပြီးရပ်တည်ပြောကြားခဲ့တယ်လို့ဒေါက်တာလောက်ကျော်စောကဆိုပါတယ
်။တရုတ်ကဒီလိုရှိရဲ့ဗျာ။သူ့နိုင်ငံမှာလည်းသူကဒီလိုပြဿနာမျိုးတွေကြုံထားရတာရှိတယ်လေ။လူမျိုးစုအရေးပဲဖြစ်ဖြစ်အဲလူအခွင့်အရေးကိစ္စတွေပဲဖြစ်ဖြစ်သူ့ကိုဒီအနောက်တိုင်းနိုင်ငံတွေကဒီလိုပဲအချိန်ချင်းဆွဆွဲတာတွေလုပ်ခဲ့တာတွေရှိတယ်လေ။အဲဒီမှာလည်းသူဒီလိုပဲရပ်ခံခဲ့တာပဲ။ဥပမာစင်ကြအရေးခင်းဆိုတာတော့နော်။ဒါလူမျိုးတွေရဲ့ဒီအစွန်းရောက်မွတ်စလင်တွေရဲ့တိုက်ခတ်မှုကိုခံခဲ့ရတော့မှလည်းဒါအစွန်းရောက်ဝါဒလို့သဘောမထားဘဲနဲ့အနောက်တိုင်းကတအားဖိအားပေးရတယ်ပါလေရှိခဲ့ပုံတည်းအဲ့တော့ဒီအခြေခံဒီပေါ်မှာသူကကိုကျန်းစာလာလဲပါလားနောက်တစ်ခုကလည်းတရုတ်ကဒီလိုကြည့်ရပြအခုဗမာပြည်ရဲ့အရေးခင်းကပထဝီနိုင်ငံရေးအရာသူတို့ကိုဥတီတာကသူတို့ကိုပြတ်မှတ်ထားလာတာလို့တွေ့တယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့တရုတ်ကကိုလာမစီမံကိန်းကဒီရခိုင်မှာတော်တော်ဖြတ်မှာဖြစ်တာပေါ့နော်အဲကြောင့်ဒီနေ့စိတ်ကမှုဘာလို့ ਆ လဲအဲ့မှာလှုပ်မှာဖြစ်တဲ့ခါကျတော့ဒါကိုရည်ရွယ်ပြီးတော့အနောက်တိုင်းကလှုပ်လာတဲ့လက်ချက်လို့သူတို့ကလည်းသဘောထားတယ်ပါတယ်ဒါကြောင့်မလို့တရုတ်ကတော့မမမမရပြောနေတာဖြစ်ပါတယ
်အခုချိန်မှာတော့မြန်မာအစိုးရနဲ့တော့မြန်မာဘက်ကဒုက္ခသည်တွေကိုတိမ့်နေချီလက်ခံဆောက်ရှောက်ပေးနေရတဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြာဒုက္ခသည်ပြည်ပနာကိုညှိနှိုင်းဖြေရှင်းအဖြေရှာဖို့ကြိုးစားနေကြချိန်မှာပဲကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စိတ်ရှိရှိထားပြီးတော့မြန်မာနိုင်ငံအတွက်အပြုသဘောဆောင်တဲ့ဒုသာချင်းစာနာမှုဆိုင်ရာအကူအညီတွေအထောက်အကူတွေပေးပြီးတော့ ော်ပူပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတရုတ်တန်ဖွဲ့ယာယီအကြီးအကဲကပန်ကြားခဲ့ကြောင်းတရုတ်အစိုးရပိုင်းစင်ဝါသတင်းမှာဖော်ပြပါရှိပါတယ်ရှင်။